ချင်းပြည်နယ်ပလောဝမြို့နယ်ထဲမှာမြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေတို့ကြားစစ်ရေးပြင်းထန်လာတဲ့အတွက်လုံခြုံရေးစိုးရိမ်လို့အစိုးရဝန်ထမ်း200ကျော်ပြောင်းရွှေ့ခွင့်ရဖို့စတင်ထားတယ်လို့ချင်းပြည်နယ်ပြည်နယ်အစိုးရအဖွဲ့ကပြောပါတယ်။ဒါအပြင်တာဝန်ထမ်းဆောင်ရမယ့်တခြားဌာနဆိုင်ရာဝန်ထမ်းတွေဟာလည်းလုံခြုံရေးအခြေအနေကြောင့်တာဝန်ကျရာဒေသတွေစီကိုတွားရောက်ဖို့အခက်တွေ့နေကြပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကအသေးစိတ်သတင်းပေးပို့ထားပါတယ်။
မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေတဲ့အချိန်ကြောင့်ပလက်ဝါမြို့နယ်မှာရှိတဲ့ဝန်သား200ကျော်ဟာတာဝန်ဆက်လက်ထမ်းဆောင်ဖို့မဝင်ရဲသောတာကြောင့်ပြောင်းရွှေ့စတင်ထားကြောင်းချင်းပြည်နယ်ဆိုရဖွဲ့ပြောရေးဆိုခွင့်ရှိသူဝန်ကြီးဦးစိုးသက်က VOA ကိုပြောပါရယ
်ပြည်နယ်တွင်းကဝန်ထမ်းတွေရောဒီမှာကလည်းဝန်ထမ်းတွေရောမနေရတော့အဲ့ဒါကြောင့်ပြောင်းရွှေ့ဖို့သူတို့တင်ကြကြတာရှိတယ်သူတို့ပလက်ဝါဖက်ကြတော့တောင်နှန်းဒီသာဒီအစုံဖျားတွေဖြစ်တော့တော့ဒါလည်းဆက်ရတာကြတော့သူကတနည်းနေလို့ရှိရင်ပြောင်းရွှေ့ခွင့်ပေးတယ်သူတို့ပြည်တော်စုအနေနဲ့အခုက2015နောက်ပိုင်းဆက်ပြီးအခြေအနေတက်ဖို့တက်ဖို့ဖြစ်တဲ့ပုံမှာမြန်မာအေးချမ်းမှုရှိတဲ့အတွက်သူတို့တာဝန်ကျတဲ့နေရာနေပြီးတော့ပြည်မကိုပြောင်းမယ်တမ်းဖို့လေရှင်းပြနေအတွင်းပြောင်းမယ်ပေါ့လို့လည်းဒီစူးစမ်းတော့အခုပြောင်းရွှေ့ဖို့တင်လာတာအားလုံး206ရောက်ရှိတယ်
ဒီလိုနေမြေအေးချမ်းလုံခြုံမှုမရှိတဲ့အခြေအနေကြောင့်ပလက်ဝါမြို့နယ်မှာရာနဲ့ချီတဲ့အကြောင်းတွေကိုပိတ်ထားရသလိုပညာရေးဝန်ထမ်းခက်ခဲပါရှိလာနေတယ်လို့ဝန်ကြီးဦးစိုးထက်ကဆက်ပြောပါတယ
်သူတို့ပြောင်းရွှေ့သွားရင်လည်းဒီအကြောင်းတွေကနောက်ထပ်ဆရာဆရာမမလုံလောက်တဲ့ပြဿနာတွေကအများကြီးအခက်တန်းဟန်နေတာမူလအားလုံးပေါ့184ကျောင်းရှိတယ်ဂျုံအကြောင်းဖွင့်တဲ့အချိန်မှာကျောင်းပေါင်း252ကျောင်းမဖွင့်နိုင်မင်းဒီတိုင်းလည်းရှိနေတာအဲ့ဒီမှာဆရာဆရာမလိုအပ်ချက်ကလည်း1400လောက်ကိုလိုနေသေးတာပညာရေးအတော်ကိုတက်ခဲတဲ့အနေထားဖြစ်ပါတယ်
2019ခုနှစ်ပညာသင်နှင့်တက္ကသိုလ်ဝန်ထမ်းအောင်စည်းထုတ်ပြန်ချက်အရတိုင်းနယ်ပြည်နယ်14ခုအနက်ကချင်းပြည်နယ်ဟာရခိုင်ပြည်နယ်ပြီးရင်ဒုတိယအနိုင်ကျဆုံးဖြစ်ပြီးချင်းပြည်နယ်ထဲမှာပလက်ဝါမြို့နယ်ဟာအောင်ချက်အနိုင်ဆုံးဖြစ်တယ်လို့ဝန်ကြီးဦးစိုးထက်ကပြောပါတယ်ပလက်ဝါမြို့နယ်ထဲမှာလမ်းမဆက်တွေရေးခက်ခဲတဲ့ပြင်နှစ်ဖက်စစ်ရေးသင်းမာနေတာကြောင့်တာဝန်ကျရာဒေသကိုသွာလာဖို့ဆရာဆရာမတွေကြောက်ရွံ့နေကြသလိုကျန်းမာရေးဌာနဝန်ထမ်းတွေကလည်းကြောက်ရွံ့နေကြတာပါဒါကြောင့်ဒေသတွင်းကျန်းမာရေးစောင့်ရှောက်မှုအပိုင်းမှာအားနည်းနေတယ်လို့မြို့နယ်ကျန်းမာရေးဌာနကဝန်ထမ်းတူဖြစ်တဲ့ဦးထွန်းအောင်ကပြောပါရယ
်။ကိုကျွန်တော်တို့ကျန်းမာရေးဌာနကသာကွာပြည်သူ့ဆရာမတွေအကြိမ်ဒီမှာမသွားရတဲ့အဆင်တော့ရှိတယ်။လူတို့တော့ကြောက်တာပေါ့နော်ကြောက်တယ်စိတ်ကစီးကျွနေတော့အဲဒီကာကွယ်ဆေးတွေကောင်ကထိုးဖို့တောင်းကပြီးတော့ကြောက်နေနေတဲ့အနေအထားရှိတယ်
။ပလောဝါမြို့နယ်အတွင်းနှစ်ဖက်တိုက်ပွဲကြောင့်အရသာတိုက်စုံမှုတွေမြေမြုပ်မိုင်းနေမိမှုတွေကြောင့်ထိခိုက်တန်ရာရရှိမှုတွေကလည်းများပြားနေတယ်လို့ဝန်ကြီးဦးစိုးသက်ကပြောပါတယ
်။မိုင်းနေလို့တန်ရာခြေောက်ပြက်တာမျိုးလုံးကန်းတာအလိုမျိုးတွေအလုံးအဆဲဆော်သွားပြီ။နောက်တိုက်ပွဲကြောင့်ဒီကောင်လည်းအနည်းဆုံး20-30ကျပ်မနေဘူးပေါ့နော်။နောက်လူတွေစစ်ပေးရှောင်နဲ့4,000နဲ့6,000ကျားလောက်ရှိတယ်။ကျွန်တော်တို့က IDP ကဲနဲ့အလိုထားတဲ့စနစ်မဟုတ်တဲ့ခါကြတော့လေ။သူကစုမျိုးသားကြီးရဲ့အိမ်မှာမိကပ်ပြီးနေတယ်။နောက်ဒီဝါးတဲ့လူတွေ၆ဒေါ်ပေးကြတယ်။အဘအလုံးလုံးလုံးများတော်ရလေးလုံးလုံးများလေမြည်စီလေးလုံးလုံးများဆိုတော့တော်ခဲ့သွားလေမိုင်းနေဆိုတော့
ဒီလ9ရက်နေ့ကပလက်ဝါမြို့နယ်ထဲကငတ်ရှားကြီးရွာမှာဘုံပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးအမျိုးသမီးတို့ထိခိုက်တန်ရာပြင်းထန်လို့ပလက်ဝါစေယုံကနေစစ်တွေစေယုံကိုပို့ဆောင်ခဲ့ရပါတယ်ဒါပြင်ပလက်ဝါမြို့နယ်စီဖလောင်းကြီးရွာကနေပျောက်ဆုံးသွားတဲ့မူလဒန်းပြကျောင်းအုပ်စရာဦးအပြည်လှနဲ့ကျဲဦးဝကြီးရွာကအရသာနှူးတို့ဟာလည်းအသက်ခံရတယ်လို့နောက်ပိုင်းမှာသိလာတဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်ဒီလိုဘုံကွဲမှုဖမ်းဆီးတပ်ဖြတ်ခံရမှုဖြစ်စဉ်တွေဟာမြန်မာစစ်တပ်ဘက်ကရောရခိုင်လက်နက်ကိုင်အဖွဲ့ကပါဘယ်ဖွဲ့လက်ချက်ဆိုတာဝန်ခံလို့မရှိပဲတစ်ဖက်နဲ့တစ်ဖက်ဆွတ်ဆွဲပြောဆိုနေကြတာဖြစ်ပါတယ်ခင်ဗျာ